မြန်မာနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုကြမ်းငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံသားငွေအစားကြမ်းငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။ဝန
်ကြီးဌာနရဲ့ဒီစားတတ်တဲ့အကြောင်းဟာဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီရဲ့အီရာအလုံးကိုဆက်သက်ဝန်ကြီးဌာနရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူး။အဲ့နောက်ဘူး။အဲ့ဒါဆက်သက်တဲ့အလုံးပါပါတော့ဝိညာဉ်ရမကောင်းဘူး။ဒီဇိုင်းတွေရှိရှိဟိုတယ်ရှိရှိဟိုတယ်ရှိဟိုတယ်ဆိုင်မှာပေါ့။တော်ဒီကတော့ဒီဒီလက်ရှိထုတ်ပြထားတဲ့စီရင်သားတို့ပြည်သူ့ရဲ့လက်ရှိထုတ်ပြထားသောလုပ်ငန်းဒီကျုံးဝင်တာပေါ့။အလုံးတနေရာလုံးပေါ့ကျုံးဝင်ပါတယ်ဒီဥစ္စာ။
မေလ25ရက်ရက်စွဲနဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားသင့်ငွေကိုနိုင်ငံသားငွေနဲ့ပေးချေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုကျေပြန့်လာစေတာနိုင်ငံသားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံသားငွေလဲနှုတ်မတိမငြိမ်ဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအားလုံးကိုကြက်ငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စကလွဲလို့ဖြီးရင်းမှာနေထိုင်သူတွေရဲ့နိုင်ငံသားဝင်ငွေကိုနိုင်ငံသားငွေအရာအဝယ် AD license ရထားတဲ့ဘဏ်တွေမှာနိုင်ငံသားငွေစည်းရင်းဖွင့်ပြီးတရက်အတွင်းမှာမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့ဗဟိုဘဏ်ကဧပြီလတုန်းကထုတ်ပြန်ထားပါတယ်။ဒါကြောင့်ဖြီးရင်းမှာသုံးဆွဲပေးချေမှုအားလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးဆွဲရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။လက်ရှိပြည်တွင်းကဟိုတယ်တွေတချို့စားတောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံသားကျောင်းတွေအမတ်တရပစ္စည်းကျောင်းနဲ့ဆိုင်တွေနဲ့နိုင်ငံသားသားတွေနေအိမ်ငှားရမ်းမှုတွေကိုလည်းနိုင်ငံသားငွေနဲ့ပေးချေဆောင်ရွက်နေကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဗဟိုဘဏ်ကဧပြီလ3ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့အမိန့်ကြော်ညာစာအရပြည်တွင်းသုံးဆွဲပေးချေမှုတွေကိုမြန်မာကျပ်ငွေနဲ့ဆောင်ရွက်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေတိုင်းနယ်ပြည်နယ်အစိုးရတွေနေပြည်တော်ရန်ကုန်မန္တလေးစီပင်သားရဲကော်မတီတွေကလိုအပ်တယ်ဆောင်ရွက်ပေးဖို့အတွက်ကိုလည်းထုတ်ပြန်ကြတဲ့မှာပြောထားပါရဲ့ရှင်